မင်္ဂလာပါခင်ဗျာမမသာသာစကားများစီစဉ်ကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်မှာတော့မဟာတန်တိဒုက္ခအကြောင်းတိုက်ကိုအာဏာပိုင်တွေကဝင်ရောက်စီးနှင်းခဲ့ရတဲ့ပတ်သက်လို့ပြောကြားချက်တချို့ကိုစူးစီးတင်ပြလိုပါတယ်ဇွန်လ10ရက်နေ့ညကပြည်နယ်ဆရာတော်ကြီးထူထောင်ခဲ့တဲ့မဟာတန်တိဒုက္ခအကြောင်းတိုက်ကိုဝင်ရောက်စီးနှင်းသိမ်းယူခဲ့တာဟာဗုဒ္ဓသာသနာကိုညံ့နှောင်းအောင်လှုပ်ဆောင်ချက်သာဖြစ်ကြောင်းဒါဟာမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီမိုကရေစီယဉ်ကျေးမှုလားလို့မေးခွန်းထုတ်เสียဖြစ်ကြောင်းဂျပန်နိုင်ငံကိုခီးရောက်ရှိနေတဲ့ပြည်နယ်ဆရာတော်ကြီးကမိန့်ကြလိုက်ပါတယ
်တရားရုံးမှာဖြစ်ဖြစ်ဝင်းနေစီအယုံမှာပြည်ပြည်သံဃာတော်တွေဆိုဘလွန်းနိုင်တဲ့တေလိုလို့ဘယ်ဆိုင်ဟာယုံမှာသွားပြီးတဆစ်စစ်ပြီးတာပါပဲသူမဟုတ်ဘဲနဲ့ဝင်ညာ၎င်းကျော်မှာစစ်တိုက်ခြင်းနဲ့ဝိုင်းပြီးတော့ပုံစံကိုအတ္တမလုံးသွားတယ်ဆိုတော့အဲ့ဒါကဗမာပြည်ရင်ကျင်းမှုလားဗမာပြည်ဒီမိုကရေစီသွားမယ်နိုင်ငံလားဆိုတာကဘာကြီးတည်ပြလိုက်ပြီးအဲ့ဒါကြောင့်လို့သူတို့ဗမာဒီဇိုင်းပြည်လုံးကသူတို့ရဲ့လောက်ရက်တွေကိုအားလုံးနားလည်ဖို့လိုတယ်လို့ဗမာလူတို့ကလည်းပုံစံမြင့်တဲ့ရခိုင်နေတ
ယ်။ရန်ကုန်တိုင်းတောင်ပွင့်မြို့နယ်ကမဟာတန်တိဒုက္ခကျောင်းတိုက်ကိုအင်အားသုံးချိတ်ပိတ်ပြီးကျောင်းတိုက်တွေကတန်ဃာတော်တွေကိုအတ္တမခေါ်ဆောင်သွားတာဟာတင့်ရောမှုမရှိသလိုနိုင်ငံတော်တည်ငြိမ်အေးချမ်းရေးအတွက်လည်းထိခိုက်မှုဖြစ်မှာဆိုရင်လည်းအကြောင်းတိတိကျဆရာတော်ရှင်ညာနိဒ္ဒရာကမိန်ကြားလိုက်ပါတယ်။ဇွန်လ17ရက်နေ့က RFA ကဆက်သွယ်လျှောက်ထားစင်မှာအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
။ရင်းညာဆိုတော့ဘင်းကုန်းဆိုတော့တိတ်တင်ကြရှိစဉ်တွေကရေးစဲချထားတာပါ။တိုင်းကရေးစဲချရတာကဒါအစိုးရကတိမ့်နေဆိုတဲ့ဥစ္စာကဒါမလျော်တဲ့ကိစ္စပဲ။တိုင်းကပစ္စည်းကိုသိမ့်ပိုင်ခွင့်မရှိဘူး။တန်ခါမန္တကဆိုတဲ့အဖွဲ့အစည်းတစ်ခုခုကလည်းပိုင်ဆိုင်ခွင့်မရှိဘူး။တိုင်းကပစ္စည်းကိုတန်ခါကပဲထိသိမ်းဆောင်ရွက်ဖို့တာဝန်ရှိပါတယ်။အဲဒါကြောင့်ပြည်နယ်ဆိုတော့
မဟာတန်တိဒုက္ခကြောင့်သိမ့်ယူမှုနဲ့ပတ်သက်ပြီးသာနာရေးဦးစီးဌာနနဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုမကျေနပ်ရင်စိုက်ရယုံကိုတက်နိုင်ကြောင်းနိုင်ငံတော်သမ္မတရဲ့သာနာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးအောင်မောင်ကပြောလိုက်ပါတယ်။ဇွန်လ17ရက်နေ့ကကဘာအေးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တူကပြည်နယ်ဆရာတော်ကြီးသတင်းသုံးဖို့သမရကိုစားလျှောက်ထားခဲ့မှုတဲ့အကြောင်းဒီကိစ္စသမရကြီးသိရှိပါသလားလို့မေးမြန်းရမှာဥက္ကမောင်ကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
။ဒီမှာကတော့မှန်လို့ချင်းလို့ရှိရင်ဘယ်လိုကြည့်ရကြရောပါဟုတ်ပါဗျာဖြေပြတာ
တိုင်းသားရင်းနဲ့စီးလုံးညီညွတ်မှုရရှိဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှန်436ကိုပြင်ဆင်ရမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ငံကသူရဥတင်ဦးကပြောလိုက်ပါတယ်ဇွန်လ17ရက်နေ့ကအေယာဝီတိုင်းပသိမ်မြို့ကိုသိန်းအာဇာကွတ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD နဲ့88မျိုးဆက်ငြိမ်းချမ်းရေးပွန်လင်းလူဖွဲ့စည်းတို့ပူးပေါင်းကျင်းပတဲ့ပုံမှန်436ပြင်ဆင်ရေးလူလူသဘောထားကောက်ခံပွဲမှာဥတင်ဦးကအခုလိုပြောခဲ့တာဖြစ်ပါတယ်
။ဒီကံရှိသောဒီမိုကရေစီဟာသဘောကျတာပေါ့စီကံရှိတယ်ဆိုတော့စီကံရှိတယ်လေသူတို့ကြိုက်တဲ့လူ25ရာခိုင်နှုန်းစစ်တပ်ကလူပါရမယ်လို့ထည့်လိုက်တယ်ဆိုတာရုပ်ောက်ချင်းမခံမနဲ့ခန့်နေရမှုတွေအတွက်စီကံပြတ်တာမို့လို့ပါလဲတာ
ဒီတစ်ပတ်ထဲမှာအချိုးကျကိုစားပြုစနစ်ပီယာနဲ့ပတ်သက်လို့ပြောဆိုချက်တွေကိုလည်းမှတ်သားမိရဲ့စကားတွေအဖြစ်စူးစီးတင်ပြလိုပါတယ်
။တိုင်းရင်းသားတွေအတွက်ခွင့်ရမရနိုင်တော့ဘူးလေ။လူနည်းစုပေါ့နော်။လူနည်းစုတိုင်းရင်းသားပါတီထောင်တဲ့လူတွေအတွက်လွတ်တော်ကိုယ်စားလှယ်ဖြစ်ဖို့ကတော့မဖြစ်နိုင်တော့မလွယ်တော့ဘူး။ဟုတ်ပဲပီယာစနစ်ကျင့်သုံးလိုက်လို့ရှိရင်အဲ့ဒါကျွန်တော်ကျွန်တော်နိုင်ငံမှာကျင့်သုံးဖို့လုံးဝမသင့်တော့ဘူး
။ပီယာလုံးလိုက်လို့ရှိရင်မဲတွေပြပေါ့။စထောင်းကားပါမယ်မပေါ်နိုင်။အော်ကျွန်တော်တို့ constitution ရတယ်အဖွဲ့အစည်းတစ်ခုတက်မတော်ပါဘူး 25% ယူထားတာရှိတယ်အဲ့တော့ရပ်ပစ်ပစ်ဆက်ဆံရေးမှာ balance မမျှမဆိုးအဲ့ဒီအထိုင်နဲ့ကျွန်တော်တန်းလို့ခဲ့တာ
လောရင်ကျွန်တော်ခဲ့ဘာလို့ဆိုရင်ကြီးကျွန်တော်မကြိုက်တဲ့เนาะဒီခေါင်းစဉ်နဲ့ PR စနစ်ကိုဟလာတွတ်သွင်းဖို့အတွက်ဥပဒေပြဋ္ဌာန်းတဲ့အချိန်မှာကျွန်တော်ပါခြင်းမှပါမယ်ဘာလို့ဆိုရင်ကျွန်တော်တို့လက်မခံနိုင်တဲ့ဥစ္စာလေးတစ်ခုကိုကျွန်တော်တို့ကိုယ်နိုင်ကိုယ်ကဖန်တီးပြီးမှဖတ်တို့ထဲမှာတင်ပြအတည်ပြုချက်ရပြီးဒီလိုဆောင်ရွက်လိုက်ရပါတယ်ဆိုတော့ကျွန်တော်တို့ကအသုံးချခံရမှာလဲကျွန်တော်တို့ကြောက်ပါတယ်နိုင်ငံရေးလုပ်တာပဲလေခြေလမ်းလေးတို့မြင်လာဖို့ညာ
ပြရအောင်တိုင်းလားကိုယ်စီတော်များထောက်ပံ့ဟု
တ်ကဲ့
ဒါတိကဟိုပေါ့နော်ဒီတိုင်းရတဲ့ချိုးတိုင်းလားတယ်ဆိုရင်ဒါတို့နည်းနည်းဟိုပေါ့နော်ဟိုနည်းနည်းဟိုမထောက်ခံရှင်ကြောက်ဘူးအဲ့တော့ဒါဟိုကိုတော့အတင်းလုံးလိုက်မယ်ဆိုလို့ရှိရင်တော့ဘုရိုးဒုတာဝန်ရေသုံးပါမှာဖြစ်တဲ့အဓိကအခြေခံချက်ဖြစ်တဲ့တိုင်းရသားစီလုံးညီရေဆိုတဲ့ဟာကိုဘုရိုးကဒါအရင်စဉ်းစားရတယ်လေအဲကြောင့်မလို့ဒီကဘုရိုးကတော့တိုင်းရသားစီလုံးညီမျိုးပြိုခွေးရေဆိုတဲ့အချက်ကိုဟိုတည်ပြီးတော့မှဒါဘုရိုးကပီယာစနစ်ကိုမေးပေးတဲ့အခါမှာဘုရိုးကဒီကံွယ်တော်ညီပေးလိုက်တယ
်အခုတော့မမသားသားစကားများအစီအစဉ်အားဒီလောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်